အရှတလွာအွန်လိုင်းကလိမ့်လည်နေတဲ့ရာဇဝတ်ကိုင်းတွေဟာမြန်မာနိုင်ငံမှာပို့မှုအခြေစိုက်လာနေတယ်လို့ကုလသမဂ္ဂရဲ့စီရင်ခံစာတိကဖော်ပြလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်လက်မမီတဲ့ဒေတာတွေမှာရာဇဝတ်ကိုင်းတွေကအတင်းအကျပ်ခိုင်းစီခံရသူတွေဟာလည်းလုံမြောက်နိုင်တဲ့အခွင့်အလမ်းနှေးပါမှုကြောင့်မွေးရစီဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရဲ့ UNODCA ဒေတာဆိုင်ရာကိုယ်စားလှယ်လက်ဖြစ်တဲ့ဂျယ်မီဒေါက်ဂလက်ကတော့ဥပဒေစိုးမိုးမှုတွေအားနည်းတဲ့ဒေတာတွေမှာရာဇဝတ်ကိုင်းတွေကြီးစိုးနေတာလို့ပြောပါတယ်။ကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ဒီလိင်နယ်မှုတွေကိုနှိမ်နှင်းမှုတချို့ရှိခဲ့ပေမဲ့ပြည်ပခါဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာတော့တိုင်းဒေသနဲ့နိုင်ငံအဖွဲ့တချို့ရဲ့အကာအကွယ်အောက်မှာဒီအွန်လိုင ကမှာဖော်ပြထားပါတယ်အစိုးရလက်လက်မမီတဲ့အဲ့ဒီဒေတာတွေမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာမူရစ်စည်းဝါးနဲ့ရှားပါတော်ရိုင်းတလိဆန်ရောင်းဝယ်ဖောက်ကားမှုတွေကိုလှုပ်ဆောင်နေတယ်လို့ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကလည်းစစ်တပ်ကိုကြကြပြန့်ပြန့်ပုံကန်ဆန့်ကျင်နေတဲ့နေရာလည်းဖြစ်ပါတယ်။လင်းလေခံရသူအများစုဟာလူငယ်ပညာသက်တွေဖြစ်ပြီးမြန်မာနိုင်ငံမှာလစာမြင့်အလုတ်ကင်ကောင်းတွေရမယ်ဆိုတဲ့တရားဝင်ခေါ်ယူတဲ့ပုံစံမျိုးမလုံးပိတ်ခေါ်ယူတာကိုခံနေကြရတယ်လို့လင်းလေခံရတာကိုသိတဲ့အချိန်မှာလည်းမိသားစုဝင်တွေဒါမှမဟုတ်တန်ယုံနဲ့ NGO တွေကပတ်စံပေးပြီးကဲထုတ်နေရတယ်လို့လည်းစင်ကန်စာမှာပါရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရထံမှမှတ်ချက်တောင်းခံခဲ့ပေမဲ့ဆက်သွယ်လို့မရဘူးလို့စင်ကန်စာမှာဖော်ပြထားပါတယ်။တရုတ်နဲ့အရှိတောင်အာရှနိုင်ငံတချို့ကတော့လိင်လည်မှုအကျက်တဲကိုအတူတကကင်တွေဖြည့်ရှင်းဖို့သဘောတူညီခဲ့တယ်လို့လည်းအစိုးရကစာမှာရေးသားထားပါရှင့်